အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတူဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ဖို့အိုကလာဟိုမားပြည်နယ်တူဆာမြို့ကိုဒီကနေ့တွားရောက်မှာဖြစ်ပါတယ်။1922ခုနှစ်မှာလူပြူလူရန်ကားတွေကတူဆာမြို့မှာလူမဲတွေနေထိုင်လုပ်ကိုင်ရာအရက်တစ်ခုကိုဖျက်ဆီးတိုက်ခိုက်တာကြောင့်လူပေါင်း300သေဆုံးပြီးလူဦးရေ1000အိုးအိမ်တွေဖြစ်ခဲ့ရတာပါ။သမ္မတဘိုင်ဒန်ဟာ Greenwood Cultural Center ကိုလှည့်လည်ကြည့်ရှုမှာဖြစ်ပြီးတူဆာအဖြစ်အပျက်နှစ်တရာပြည့်အထိမ်းအမှတ်မိန့်ခွန်းပြောမှာဖြစ်ပါတယ်။တူဆာမြို့မှာဘာဖြစ်ခဲ့လဲဆိုတာကိုဒီနေ့အချိန်ထိတေချာမသိသေးတဲ့အမေရိကန်နိုင်ငံသားအများအပြားရှိနေစေပါ Black Wall Street လို့တီးခဲ့ကြတဲ့ချမ်းသာတဲ့လူမဲအရက်ကိုဖျက်ဆီးတပ်ဖြတ်ခဲ့တဲ့အဲ့ဒီအဖြစ်အပျက်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကအသက်ရှင်နေသေးသူ3ဦးပဲကျန်တော့ပုံရပြီးအားလုံးကလည်းအသက်ရာကျော်တွေဖြစ်နေပါပြီ1960ပြည်နှစ်တွေမှာဖြစ်ခဲ့တဲ့လူမှုခွင့်ရလှူရှာမှုမတိုင်ခင်နှစ်40ပတ်ဝန်းကျင်မှာတူဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုဖြစ်ခဲ့တာပါလူမှုခွင့်ရလှရှာမှုကြောင့်အမေရိကန်နိုင်ငံသားလူမဲတွေမဲပေးခွင့်ရခဲ့ကြပေမဲ့မဲပေးနိုင်ရေးနဲ့ပတ်သက်ပြီးဒီကနေ့အချိန်ထိပြောဆိုဆွေးနွေးနေရဆဲဖြစ်ပါတယ်ခင်ဗျာ